ပြည်နယ်ကူညီနဲ့ဆက်လုပ်မဲ့ဒေါ်လာတန်းထောင်ချီတန်ဖိုးရှိတဲ့အခြေခံဆောက်အုပ်စီမံကိန်းသုံးခုကိုဖျက်သိမ်းလိုက်ကြောင်းမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကကြေညာလိုက်ပါတယ်။ပြည်နယ်ငယ်ဘီဂျင်းမြို့တော်ကို9ရက်ကြာခီးစဉ်အဆုံးသတ်နေ့ဖြစ်တဲ့ဒီနေ့မှာပဲမလေးရှားဝန်ကြီးချုပ်ကကြေညာလိုက်ကြပါဒေါ်လာဘီလျံ150အထိကျွေးတင်နေတဲ့မလေးရှားနိုင်ငံအနေနဲ့စီမံကိန်းတွေအကောင့်တွေပေါ်ဖို့မဖြစ်နိုင်တော့ဘူးတရားသူများရှင်းချင်းချင်းဝန်ကြီးချုပ်လီကချင်းတို့ကိုရှင်းပြခဲ့တဲ့အကြောင်းနဲ့မလေးရှားသတင်းတောက်တွေကိုဝန်ကြီးချုပ်မဟာတီယာကပြောဆိုခဲ့ပါတယ်။ဝန်ကြီးမျိုးများချေယူဖို့ရောပြန်ဆက်ဖို့ပါမတက်နိုင်တယ်လို့လက်တလုံးကမလေးရှားနိုင်ငံအတွက်ဒီစီမံကိန်းတွေကမလိုတဲ့အကြောင်းနဲ့ပြောဆိုခဲ့တာပါ။စီမံထားလမ်းနဲ့စွန့်ရင်ပိုင်လမ်းတစ်ခုတွေ့တမ်းမဲ့စီစဉ်နေပါဝင်ဒေါ်လာ3,000ကျော်ကုန်ကျမဲ့စီမံကိန်းသုံးခုကိုတရုတ်နိုင်ငံရဲ့ချင်းဝင်နဲ့တည်ဆောက်မဲ့စီစဉ်တွေကိုဆန်းကန်ကြောင်းတရုတ်နိုင်ငံချင်းစီမံတိုင်းကပြည်ခဲ့တဲ့သတင်းပတ်သက်မှာလည်းဝန်ကြီးချုပ်မဟာတီယာကကြေညာထားပါတယ်။မနေ့တုန်းကတရုတ်ဝန်ကြီးချုပ်နဲ့ပူးပြတဲ့ရှင်းလင်းပွဲအတွင်းမှာလည်းမလေးရှားနိုင်ငံရဲ့ပြည်တွင်းဗန္ဒရေးချက်တွေကိုတရုတ်နိုင်ငံကနားလည်လက်ခံမယ်လို့ညွှန်လင်းကြောင်းပြောဆိုခဲ့တာပါ။ရှင်းလင်းမှာပဲလွတ်လပ်တဲ့ကုန်သွယ်မှုတွေမှာချမ်းသာတဲ့နိုင်ငံကြီးတွေကိုစီးရဲတဲ့နိုင်ငံတွေကမရှင်းနိုင်တဲ့ကြောင့်ခေတ်စ်ကိုလိုနီပုံစံဖြင့်ပေါ်ပေါက်လာနေတာမျိုးလက်မခံနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။အခုဖြစ်သိနေတဲ့စီမံကိန်းတွေကိုတော့နိုင်ငံပိုင် 1MTB လုပ်ငန်းနဲ့ဆက်နေပြီးချင်းချင်းချက်ဆမှုပထမမှုတွေနဲ့ရေဆိုင်နေရတဲ့ဝန်ကြီးချုပ်ကနိုင်ငံရေးလက်ထက်မှာစတင်နေတာဖြစ်ပါတယ်။